အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်မြောက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးလိုတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကစာတစောင်ပေးပို့လာတယ်လို့အင်ဂျီရောကမနေ့ကပဲပြောလိုက်ပါတယ်ဒီစာဟာတိတ်ကိုနှွေးထွေးမှုရှိပြီးအင်တန်လဲအပြုသဘောဆောင်တဲ့စာတစောင်ဖြစ်တယ်လို့အင်ဂျီရောကသတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကပြောခဲ့တာပါမြောက်ကိုရီးယားကောင်ဆောင်ရဲ့စာဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးပြောဆိုဆွေးနွေးမှုတွေနဲ့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံမှုတွေအတွက်အပြုသဘောဆောင်တဲ့ဥပမာတစ်ခုပဲဆိုပြီးတော့လဲဆာရာဆန်ဒါစ်ကဆိုပါတယ်သမ္မတထရန့်ဆိုတာလက်ထက်မှာမြောက်ကိုရီးယားနဲ့အမေရိကန်ဆက်ဆံရေးကထူးခြားတိုးတက်ပြောင်းလဲမှုတွေရှိလာနေတာပါအဖမ်းခံထားရတဲ့အမေရိကန်ကျင်းသားတွေကိုမြောက်ကိုရီးယားဘက်ကပြန်လွှတ်ပေးခဲ့တာကိုရီးယားစစ်ပွဲကာလအတွင်းမြောက်ကိုရီးယားဘက်မှကြားဆုံးခဲ့တဲ့အမေရိကန်စစ်သားတွေရဲ့ရုပ်ကြွင်းတွေကိုပြန်ပြီးတော့ပေးပို့ခဲ့တာတွေရှိလာပါတယ်တနင်္ဂနွေတော့မြောက်ကိုရီးယားနိုင်ငံထူထောင်မှုအနည်း90ပြည့်ခန်းနာမှာဒီစည်းပြမှုတွေလုပ်တဲ့အထက်မှာအရင်နှစ်တည်းတုန်းကလိုမစ်ဆိုင်းတုံးကြီးတွေကိုပြတ်တာတွေမရှိခဲ့တဲ့အတွက်လဲဒီလောက်ရက်ကိုသမ္မတထရန့်က Twitter လူမှုကွန်ရက်ကနေတဆင့်ရေးသားချီးကျူးခဲ့ပါတယ်ကာကွယ်ဆိုင်ရာလေလာသုံးသပ်သူတူဖြစ်တဲ့ Bruce Bennett ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ကကောင်းကောင်းရှင်းတန်နေလို့မဲ့လို့သူ့ရဲ့ခံမှန်းချက်ကို VOE ကိုပြောပါတယ်ပြီးခဲ့တဲ့လတော့ကပဲအမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ရဲ့ဒီမြောက်ကိုရီးယားခီးစဉ်ဖျက်ခဲ့ရတာရှိပါတယ်